ဥရောပအာကာသအေဂျင်စီကစေလွတ်ထားတဲ့အာကာသယာဉ်ဟာကမ္ဘာမြေကနေမိုင်တန်းပေါင်းများစွာကွာဝေးတဲ့ကျယ်တကွန်တစ်ခုစီကိုဒီကနေ့ပဲရောက်သွားပါပြီ။သိပ္ပံပညာရှင်တွေကတော့ဆယ်နှစ်ကြာခီးစဉ်ကနေနေဆက်ကြဝလာစနစ်နဲ့ကျယ်တကွန်တွေဘလို့ဖြစ်ပေါ်လာတယ်လဲဆိုတာကိုနားလည်သဘောပေါက်လာလိမ့်မယ်လို့လည်းမျှော်လင့်နေကြတာပါ။ဒီအကြောင်း AP သတင်းဆောင်မကိုကိုအောင်လွင်ကပြောပြပေးမှာဖြစ်ပါတယ်
။ဥရောပအာကာသအေဂျင်စီရဲ့နေအောင်ကြီးစွမ်းအင်သုံးရိုဇက်တာအာကာသယာဉ်ဟာအာကာသဟင်းလင်းပြင်မှာ32လကြာခီးစံခဲ့ပြီးချိန်မှာတော့နောက်ဆုံးအဆင့်ဖြစ်ကျယ်တကွန်တစ်ခုစီကိုချဉ်ကပ်နေပါပြီ 67P ချွေမိုဂျာဆီမန်ကိုလို့အမည်ပေးထားတဲ့ကျယ်တကွန်အနည်းကိုတော့ဒီကနေ့ပဲရောက်ရှိသွားခဲ့ပါတယ်ကျယ်တကွန်ရဲ့နောက်ဆုံးတပ်ပုံတွေကိုတော့မိုင်မောင်း 9500 လောက်အကွာကိုရောက်နေချင်းဇူလိုင်လထဲမှာပဲအာကာသယာဉ်ကရိုက်ကူးမှတ်တမ်းတင်နိုင်ခဲ့တာပါရိုဇက်တာအာကာသယာဉ်ကိုတိစောက်ခဲ့တဲ့ Airbus Defence and Space ရဲ့ Manager တူဖြစ်သူ Ralph Cordy ကတော့စစ်ကြောလာရဲ့လွှတ်ဝဲချက်တွေကိုဖော်ထုတ်နိုင်မှုကျယ်တကွန်ရဲ့အခန်းကဏ္ဍဟာအရေးကြီးတယ်လို့ပြောပါတယ်
Comets are very primitive bodies in our solar system. They can perhaps tell us a lot about the formation of our solar system.
နေဆက်ကြဝဠာစနစ်မှာကျယ်တကွန်တွေကအင်မတန်တက်တန်းရင်းကြပါတယ်။ဒါကြောင့်လည်းနေဆက်ကြဝဠာဖြစ်ပေါ်လာဖို့နဲ့ပတ်သက်လို့အချက်အလက်တွေအများကြီးဒီကောင်သိလာရမှာပါ။သူသဖြင့်ရေလိုရေကြီးတဲ့ဘိုင်းမျိုးပါ။ဒီကနေ့ကမ္ဘာကြီးမှာရေတွေအများအများရှိတယ်ဆိုတာသိကြပေမဲ့ဘယ်ကလာတယ်လဲဆိုတာကိုတော့မသိကြပါဘူး။ဒီနေရာမှာကျယ်တကွန်တွေနဲ့အများကြီးပတ်သက်နေနိုင်ပါတယ်။
2004ခုနှစ်ကလွတ်တင်ခဲ့တဲ့ရိုဇတာအာကာသယာဉ်ဟာမိုင်တန်ပေါင်း 4,000 လောက်ခီးအတွင်းတွေ့ခဲ့ရတဲ့ Stein နဲ့ Lutetia လို့အမည်ပေးထားတဲ့ဥက္ကာခဲနှစ်ခုကိုလည်းမှတ်တမ်းတင်ခဲ့တာပါခီးစဉ်တစ်စိတ်တစ်ပိုင်းဖြစ်တဲ့2016ခုနှစ်မှာကမ္ဘာပေါ်ကလေဆီကြောင်းတွေကိုသုံးဖက်မြင်ပုံရိပ်တွေနဲ့တိုက်တာမှလည်းဖြစ်ပါတယ
် It's been gathering speed and changing its orbit through a series of maneuvers 3 times past the earth
အချိန်တစားစားပူရလာတဲ့အာကာသယာဉ်ဟာဂျိုတွေကိုလည်းလမ်းကြောင်းမျိုးမျိုးနဲ့လှည့်ပတ်ခဲ့တာပါကဘာသုံးချိန်အင်္ဂါကြိုကိုဒီချိန်ဖြတ်ပြီးအခုနောက်ဆုံးကျယ်တကွန်ကိုအမိလိုက်နေပါလေ။ဆယ်နှစ်လောက်တော့အချိန်ယူခဲ့ရတာပါ။ခီးစဉ်တစ်ချောင်းမှာတော့စိတ်ဝင်စားစရာတွေတော်တော်များများလည်းတွေ့ခဲ့ရပါလေ
။နေရပြင်းထန်လာတဲ့အပူချိန်အာကာသတွေကအိတ်ခဲလာတဲ့ရာသီဥတုဓာတ်တွေကိုခဏနေရှိအောင်အာကာသယာဉ်ကိုတိစောက်ရတာကတော့မလွယ်လာပါဘူး။အာကာသယာဉ်ကိုပုံစံထုတ်တိစောက်ရမှာပါဝင်ခဲ့သူတူဖြစ်တဲ့ Airbus Defence and Space ကအင်ဂျင်နီယာ Simon Barraclough ကတော့အပူချိန်ကွာခြားချက်ကြီးမားလွန်းတာကိုခံနိုင်မှုစဉ်းစားဖန်တီးရတာကခက်ခဲဆုံးလို့ဆိုပါတယ
် There's a very wide range and also there's a lot of equipment so when we're close to the sun a lot of things are on
ကွာခြားချက်ကကြီးမားလွန်ပြီးတက်ဆင်ထားတဲ့ပစ္စည်းတွေကလည်းများပါတယ်နေနဲ့နီးလာတဲ့အခါမျိုးမှာခလုတ်တွေကိုဖြန့်နေနဲ့တော်တော်ဝေးလာပြီဆိုတာနဲ့ခလုတ်တွေကိုပိတ်လောက်ရပါတယ်ဒီလိုကွာဟချက်ကြီးမားလွန်တာကိုရင်ဆိုင်နိုင်ဖို့အာကာသယာဉ်ကိုဒီဇိုင်းဆွဲထားရပါတယ်
ကျယ်ကွန်ကိုရောက်တဲ့အချိန်မှာတော့6မိုင်ကွာလောက်ကနေမြေပြင်တိုင်တာမှုတွေမြေဆွဲအားရာသီဥတုစတာတွေကိုနှစ်လကြာတိုင်တာအောင်မှာပါစစ်ဆေးတိုင်တာမှုတွေကရရှိလာတဲ့အချက်အလက်တွေကိုသိပ္ပံပညာရှင်တွေလေ့လာပြီးနောက်မှာတော့စဉ်သက်နိုင်မယ့်နေရာကိုရွေးချယ်ပြီးဖီလေးလို့အမည်ပေးထားတဲ့ဂျိုးစင်းရင်ကိုစေလွတ်မှာဖြစ်ပါတယ် Airbus Defence and Space ကသိပ္ပံပညာရှင် Ralph Cordy ကတော့ပထမဆုံးအချိန်ကျယ်ကွန်ပေါ်စဉ်သက်နိုင်မယ့်သမိုင်းဝင်ခီးစဉ်ကနေအာကာသရဲ့နည်းနည်းမှုတွေကိုမကြခင်သိရတော့မယ်လို့ပြောပါတယ်
It's about going to a place which, you know, has the key to unlock secrets of the solar system.
ဒီစကြဝဠာစနစ်ရဲ့ရှိုးဝဲချက်တွေကိုဖော်ထုတ်နိုင်မဲ့တော့ကျနေရာတစ်ခုကိုရောက်တော့မှာပါ။အစီအစဉ်စကားတွေကသိပ္ပံပညာရှင်တိုင်းဝင်းကစောင့်စားနေတာ10နှစ်တောင်ရှိပါပြီ။မကြခင်တော့သိရတော့မှာပါ
။နိုဝင်ဘာလမှာကျယ်ကွန်ပေါ်ဆီလို့ဖို့စီစဉ်ထားတဲ့ဖီလစ်ဂျူစင်းရင်ကတော့ရေခဲတွေမြင်းနမူနာတွေကိုတိုက်တာစစ်ဆေးမှုတွေလှုပ်ဆောင်အောင်မှာပါ။ဒီနောက်မှာလည်းကျယ်ကွန်ပြန်တမ်းရခီးကိုအနိကတ်လိုက်ပါပြီးနေရအနီးနားကိုချင်းကချင်းမှာအပူရှင်ကိုဘလို့တုံ့ပြန်မလဲဆိုတာကိုလည်းစောင့်ကြည့်သွားအောင်မှာဖြစ်ပါတယ်ခင်ဗျာ